yin mya long thwat de kachin tanai de da ma lat lou la sa lou kwat ju ko pyan lou kain win pe bu de da ga ni ga piang su so ya ko taung so tha lo ma ja kin ya pai twin lou kwat e ka paung 8000 ni ba ko pi ne so ya ga cha pe lo ma ba da na patat bi ma na phan so lain 3 ya ma a si wei shi bi a tei sai ko ma ja kin thau pyan twa me lo kachin pi ne tan ya sa da ne taba wa pat win chin thain nay yi win ji u da shi la sai ga voe ko pyo ba de
ဒါအခုဟုတ်ကဲ့အခုကျွန်တော်တို့လုပ်ငန်းညှိနှိုင်းစီဝေးလုပ်ပြီးတော့အားလေးကိုပေါက်ဆက်ပေါ်ဖို့ကြိုးစားနေပါတယ်။မနေ့ကျန်ဆိုကျွန်တော်တို့ဒါစီဝေးလုပ်ဖို့ကျွန်တော်ဖိတ်ထားတယ်။ဒါပြီးနေဒီနေ့လောက်ွက်စစ်စစ်ချထားပေးရဲ့ကွက်
ပြည်နယ်အစိုးရစီဝေးပြီးရနဲ့မြို့နယ်အုပ်ချုပ်ရေးမှူးအဖွဲ့ကိုအကွက်ရိုက်မြေတိုင်းမှုအတွက်တာဝန်ပေးသွားမှာပါ။ပရင်လောက်ွက်တွေကကြောက်စိမ့်တူဖို့တို့ဆက်ရန်တရားကိုတုံးလို့မရပဲလူအင်အားနဲ့တုံးရတာပါ။ပရင်လောက်ွက်တွေချပင်းရင်လဲမှန်ကန်မှုရှိအောင်တကောင်စင်းရင်ရှိရဲ့ဒေသခံတွေကိုပဲချပေးဖို့မျှော်လင့်ကြောင်းတနိုင်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကပြောပါတယ
်ကျွန်တော်တို့ဒီဒေသခံတွေတော့လောက်ကန်ခွန်လာဖန်တီးပေးဖို့ကြောင့်လွှတ်တော်မှာမေးခွန်းလာမေးခဲ့တယ်အဲဒီသမားကြီးစီလည်းမေတ္တာရခံစာပြင်ခဲ့တယ်ပေါ့နော်အကောင်းလည်းပေါ်လာမယ်ကြတော့ဝန်တာလာပေါ့နောက်တစ်ခုကတော့ဒေသခံတွေတချို့ဥစားရမတီးရဲ့ဥစားဆိုရင်ကျွန်တော်အမြင်ဆိုရင်အဲလက်လွတ်လက်စားသောရချင်းပေါ့အဲပုံစံ30ပေါ့အိမ်တော်ကြီးပေါ့နော်အဲ့တော့တွဲပြီးတင်ရမယ်ဆိုလို့ရှိရင်ဒါဒေတာကနေတော့ပါအကျိုးကြီးပေါ့အများကြီးရှိလာနိုင်တယ်ပေါ့
ကချင်ပြည်နယ်တနိုင်းမြို့ကပြင်းထွက်ရှိရဲ့နေရာများစုဟာ KIA ထိန်းချုပ်တဲ့နေပြီဖြစ်ခဲ့ပြီးတိုက်ပွဲရေကြောင်းနေပြီမလုံခြုံခဲ့လို့2018အစပိုင်းကစပြီးပိတ်ထားခဲ့ရပါအခုတော့တပ်မတော်ကနေပြီထိန်းချုပ်ထားပြီးဒေသခံတွေကတနိုင်းတပိုင်းတူးဖော်ခွင့်ရဖို့တောင်းဆိုနေရပါ2018ထဲမှာကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေတွေကိုလေ့လာခဲ့တဲ့အစည်းအဝေးမှာဥပိုင်လီမီတက်နဲ့ပြည်သူ့စစ်အဖွဲ့တွေစစ်ဘုတ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေကကချင်နဲ့ရှမ်းမှာရှိရဲ့ကြောက်စိမ့်ပရင်ရွှေနဲ့ကြောင်မီးသွေးတွေကိုအစစ်အစေးမဲ့ထုတ်ယူခဲ့ကြရလို့ဖော်ပြထားပါတယ်။ကြောက်စိမ့်တူဖို့ရေးမှာလဲကချင်လက်နက်ကိုင် KIA ပါဝင်ပတ်သက်နေရလို့လဲဖော်ပြထားပါတယ်။